ကျွန်တော်တို့ကတော့ကိုဗစ်19ရဲ့ဆက်တိုက်ကူးစက်မှုတွေဖြစ်နေတာပါကိုဗစ်19တို့ကတဲ့စခန်းမှာကိုဗစ်90တို့တလားကျော်အတွင်း300ကျော်ထိရှိလာပြီးဒုက္ခတွေမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါကိုဗစ်ဒုတိယလှိုင်းမှာတော့အနည်းငယ်သာကူးစက်မှုရှိခဲ့ပေမဲ့ဒီတလားကျော်အတွင်းမှာတော့ဒုက္ခတွေကြီးစက်တိုက်ကူးစက်မှုတွေကလူ300ကျော်ထိဖြစ်လာပြီးဆိုပြီးအုံပြန်ဒုက္ခတွေစခန်းကဒုက္ခတွေအုပ 31ရက် 16ရက် 4ရက် 31ရက် 16ရက် 18ရက် 1ရက် 17ရက် 4ရက် 2ရက် 17ရက် 42ရက် 3ရက် 17ရက် 50ရက် 4ရက် 17ရက် 8ရက် 5ရက် 17ရက် 2ရက် 6ရက် 17ရက် 2ရက် 9ရက် 17ရက် 14ရက် 10ရက် 17ရက် 9ရက် အရင် 186ရက် အခု 119ရက် စုစုပေါင်း 305ရက် 3ရက် နေ့က တယောက်ဆုံးတယ် ရက်ကွက် 5 ကိုပင်းနဲ့
တေဆုံးသွားသူကတော့အသက် 60 ကျော်အရွယ်အမျိုးသမီးတဦးဖြစ်ပြီးလမ်းပေါ်မှာမူးလဲပြီးတဲ့နောက် ဆေးရုံရောက်သွားတဲ့အခါမှာတေဆုံးသွားခဲ့တာဖြစ်တယ်လို့လဲဆိုပါတယ်
အသက် 60 ကျော် 80 ဝန်းကျင်မှာ လမ်းကိုလာရင်မတက်ကလမ်းမှာလဲတာလဲတော့အဲ့ဒီကတော့ဆေးရုံခေါ်သွားတာဆေးရုံခေါ်သွားပြီးတော့ပေသွားတာပေသွားတဲ့အခါမှာပလာကနေပြီးတော့အဲ့ဒီသူနာကိုစစ်ခိုင်းတာစစ်ခိုင်းတဲ့အခါမှာစစ်တဲ့အခါမှာ positive ဖြစ်တယ်အဲ့ဒီအတွက်ကြောင့်အဲ့ဒီလူကိုချက်ချင်းကြိုခိုင်းလိုက်တယ်
ပြီးခဲ့တဲ့နှစ်ကတော့အုံပြန်ဒုက္ခသည်စခန်းမှာပထမဦးဆုံးကိုဗစ်ရောဂါပိုးစတင်ဖြစ်ခဲ့တာပါအဲ့ဒီအချိန်တုန်းကတဦးစားနှစ်ဦးစားသာကိုဗစ်ဖြစ်ခဲ့လို့အခုလိုမျိုးအစုလိုက်အပြုံလိုက်ကူးစက်တာတွေတော့မရှိခဲ့ပါဘူးအဲ့ဒီနောက်ထိုင်ရင်ဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းမေလာဦးနဲ့မေလာမူစခန်းတွေမှာကိုဗစ်ကပ်ရောဂါတွေထပ်ကူးစက်ခဲ့ပါတယ် ထိုင်းဆိုရကတော့စက်တင်ဘာလကစပြီးလေးလအတွင်းမှာကိုဗစ်ကာကွယ်ဆေးအပြီးထွန်းနှံနိုင်ဖို့ရည်မှန်းထားပါတယ်ဒုက္ခသည်စခန်းတွေမှာတော့ကိုဗစ်ကာကွယ်ဆေးထွန်းနှံနိုင်တဲ့အရေအတွက်ကအနည်းကျဉ်းသာရှိသေးပြီးကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်ဦးတွေကသာဦးစားပေးထွန်းနှံနေဆဲဖြစ်ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ် 30 ကျော်ကလေးကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေဟာထိုင်းမြန်မာနယ်စပ်တွေမှာရှိတဲ့ဒုက္ခသည်စခန်းကိုဗစ်မှာခိုးလုံနေထိုင်နေကြရပါတယ်တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာတော့လူဦးရေ 8,000 လောက်ရှိပါတယ်ရှင်